This is a tough question about what do we do when we run out of money?
Ke da ga khit khit de no a phi phit de ma phit lo le so ro no chu no de ta a chin ne ya ma tu de twet chao da mae di pai sa wo chu no yu de pai sa wo chu no belo lut de le belo a tong pyu de le
you know there's times when our family we went down to nothing
ke chu no mi ta su mya de
In America, we use the banks a lot, right? So, but I froze my account. No, don't use it. There's nothing in it.
Okay, you know, Obama, we see that in America, my solution, Obama, put my bank account in there. You know, all on buy side, we go sell it, load it. That means you know, my buy side, the Obama, we see that in Obama, Obama, bank account in there. You know, my point is,
my belief is that God will provide for us.
You know, yeah, you just think that, my so, Pia, the king.
He provides differently than we want at times.
ဘုရားသခင်ကပြင်ဆင်ပေးမယ်ထောက်ပံ့ပေးမယ်သူ့ရဲ့နိလအဖြစ
် But he brings us through very stringent tight times.
တခါတလေကျွန်တော်ထူးဆန်းတဲ့အချိန်ပေါ့နော်အဲ့လိုမျိုးနဲ့ဘုရားသခင်ပြင်ဆင်တဲ့အချိန်တွေရှိတယ
် My faith says he will provide when he wants.
ကျေကျွန်တော်ရဲ့ယုံကြည်ခြင်းကတော့ဖီးယားအလိုတော်ဖီးယားအလိုတော်ရောက်တဲ့အခါမှာသူကထောက်ပံ့ပေးလိမ့်မယ
် To me alone means God is not rightly dealing with me
ကျေကျွန်တော်အတွက်ငွေချဲတာဟာဖီးယားသခင်ကကျွန်တော်ကို
It's just
oh ဘယ်လိုလဲ
It's a statement of doubt
အဲ့ဒါကဖီးယားသခင်သူများစီမှာငွေချစ်တာကဖီးယားသခင်ရဲ့ထောက်ပံ့ပေးခြင်းကို
မ
တရားရှိခြင်းလို့ကျွန်တော်ခ
ံ I'm ashamed and therefore I need to borrow money
သူတပားကိုပိုက်ငွေပိုက်စာချေတာဟာเนาะကျွန်တော်ကရှက်တယ်အဲ့ဒါဘာကြောင့်လဲဆိုတော့ဖီးယားသခင်ကိုတာတရားရှိတာနဲ့အတူတူပဲဖြစ်တယ
် Instead I would say my backbone
ဥပမာနဲ့ကျွန်တော်ကဒီနောက်မှာနာတယ်လို့ဆိုပါဆို
My faith
ကျွန်တော်ရဲ့ယုံကြည်ခြင်းက
is that God's going to provide for me some way somehow sometime
ကျွန်တော်ခါနာတယ်ဆိုတော့ဖီးယားသခင်ကတနည်းတလားအဖြစ်ကျင်းစင်ပေးမယ်ကျွန်တော်ကိုကြားမှာချင်းပေးမယ်ဆိုတော့ကျွန်တော်ယုံကြည်တယ
် and that's where I stand or die
ဥပမာနဲ့အဲ့လိုမျိုးနဲ့ဖီးယားသခင်ကိုမယုံကြည်မကိုးစားဘူးဆိုရင
် my ministry my life is his
ကြည့်အဲ့လိုမျိုးနဲ့ဖီးယားသခင်ကိုမကိုးစားဘူးမယုံကြည်ဘူးဆိုလို့ရှိရင်အခုကျွန်တော်ကနော်ကျွန်တော်သာသနာမိသားစုအလုံးထိခိုက်တော့မှာဖြစ်တယ
် My father in heaven loves me
ကျွန်တော်ယုံကြည်တဲ့ကောင်းကင်နိုင်ငံမှာရှိတဲ့ကျွန်တော်ဖခင်တကယ်ကျွန်တော်ကိုချစ်တယ
် And he's bringing me through a tough time let me learn and see why
တခါတလေခက်ခဲတဲ့နေရာတေကန္တရတို့ပို့ဆောင်တယ်အဲ့ဒါကိုကျွန်တော်အသက်တာမှာဘာကြောင့်လဲဆိုတာကျွန်တော်မျက်စိဖွင့်ပြီးမှကျွန်တော်သင်ယူတယ်ကြည့်တယ
် So let me give an example
ဥပမာနဲ့ကျွန်တော်ဥပမာပြောပြမယ်
So one time I remember not having any money.
The car ကျွန်တော်မပိုက်စားတပြားမှမရှိတော့ဘူး.
We have 8 children so we gathered my wife and all of us gathered in one circle.
ကျွန်တော်မเนาะကလေး6ယောက်ရှိတယ်. ကလေး6ယောက်ရှိတယ်ကျွန်တော်မျိုးသမီးလေးရှိတယ်. ကျန်းပင်ပေါ်မှာအခုတပပိုက်စားတပြားမှမရှိဘူး.
And not only we didn't have money things were all breaking around us.
ကဲအဲ့လိုမျိုးမရှိတဲ့ပိုက်စားမရှိတဲ့ကြားထက်ကပြဿနာတွေအင်းတွေပြည့်ရှိတာမြို့မြို့နဲ့တော့ပြဿနာရှိတယ
် So I said let's make a circle
ကဲကျွန်တော်ကလေးတွေကိုအားလုံးကိုမှဒီလိုကျွန်လက်ကိုင်းမိမ
ှ I want my children involved in this
အဲ့ဒီအချိန်မှာကျွန်တော်ကလေး6ယောက်ကိုခိုးပြီးမှအားလုံးဒီလိုလက်ကိုင်းပြီးမ
ှ If I was a pastor I would get the church to pray for us
ကဲအဲ့ဒီအချိန်မှာကျွန်တော်ကတင်းဥရှိယာတာရှိခဲ့မယ်ဆိုလို့ရှိရင်တ
ော့ Or for another family
မိသားစုကိုကျွန်တော်ဆူတောင်းပေးဆူတောင်းခါခြင်းနဲ့
I said after my prayer I want us all to cry out to God together.
ကျွန်တော်ပြောတဲ့ကလေးတွေကိုပြောနေကျွန်တော်ဆူတောင်းတဲ့ပြည့်တဲ့ပြည်လာနဲ့အားလုံးသူတို့ကမိသားစုဆူတောင်းမယ်ဖခင်သခင်ကိုငိုကြွေးမယ
်. We would say when I said amen we would say God help us.
ကျဲအလိုမျိုးနဲ့ကျွန်တော်ဆူတောင်းဆူတဲ့မိသားစုမှာဆူတောင်းပြီးမှလက်တွေကမ်းပြီးမှအာမင်လို့ပြောတာနဲ့ကျွန်တော်လက်မြောက်မှာကလေးတွေနဲ့မိသားစုအားလုံးကိုရော
And so I started praying.
ကျွန်တော်ဆူတောင်းတယ်.
Not a prayer of discouragement, a prayer of faith.
အဲ့ဒါကျွန်တော်စိတ်ပြည့်တဲ့စိတ်ဓာတ်ကျတဲ့ဆူတောင်းတဲ့အရာမဟုတ်ဘူး.ယုံကြည်ခြင်းအပြည့်နဲ့ကျွန်တော်ဆူတောင်း.
And I meant it in my heart. Thank you, Lord, for this thing broken.
ကျွန်တော်စိတ်ထဲမှာကျွန်တော်ဆူတောင်းတယ်ကိုရောဟိုဟာပြည့်စုံတဲ့အတွက်ယေရှုတင်တယ
် Thank you we don't have money to buy these things
ကိုရောပိုက်စားတပြားမှမရှိတဲ့အတွက်ဒီဟာဘဝမဝင်နိုင်တဲ့အတွက်ကိုရောယေရှုတင်တယ်လို့ပြော
There was a list of about 8 or 10 things I went through one after the other
အစမပြေတဲ့ဟာကမိသားစုမှာအချက်ရှိချက်လောက်ရှိတယ်အဲ့ဒါကိုတစ်ခုပြီးတစ်ခုကိုရောအဲ့ဒီအစမပြေတဲ့အတွက်ယေရှုတင်တယ်
When we reached number 6 or 7, the kids started laughing in their prayers.
Why is
Dad thanking God for all these broken things? So finally, I said, Amen.
And then all of us said,
God, help us!
And
then all our children's eyes that week.
Mine
too.
We're
watching our Father.
What's he gonna
do?
And
he started providing for us.
In
our kids' eyes, we're watching that week what God would be
doing.
I believe God wants to touch us deeply in our lives. So that we see His wonderful and divine work in our lives.
If
I was pastoring or church planning, I would risk the ministry. I would tell the few people there, Can you pray for us? Can you cry out to God with us? And use it to show God to your lives and to others that He does provide and care for us. You see, sometimes we're ashamed of admitting that we don't have money. But I never find Jesus doing that. I never find Jesus doing
that.
He never had money. Right? Yeah. So to be a good disciple means live like Jesus. And even when he sent them out church planting, you know, two by two, were they supposed to have a money purse? No. Why? See, God wanted to step into their lives in a special way. Because that's the first thing people look at, how much money they have. Because, of course, they're looking for money, right? But then they see that you're serious. You're serious. You're very sincere. and your faith is real.
And
God said, I'll take care of you. Instead of being downhearted, we need to put our faith in Him. Because you're a leader, sometimes you feel you have to give to everybody. So go without any money and you have nothing to give. But you can point him to Jesus who can take care of them. I will conclude your this long answer. That some of these tight times, the times when we had nothing, become the most special times in our memories. Because we see God was faithful.
Amen.
God is loving. And God can carry His purposes through us who don't have anything.
Amen.